အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့ပင်တဂွန်စစ်ဌာနချုပ်ဂျီကဲအော့စတင်တို့ဟာပစိဖိတ်တစ်ဖက်ကမ်းမိတ်ဖက်နိုင်ငံတွေဖြစ်တဲ့ဂျပန်၊တောင်ကိုရီးယားနိုင်ငံအကောင်ဆောင်တွေနဲ့ဒီသတင်းပတ်ထဲတွေ့ဆုံဖို့ရှိပါတယ်။သမ္မတဘိုင်ဒန်ဦးဆောင်တဲ့အမေရိကန်အစိုးရအဖွဲ့ရဲ့ပထမဆုံးပင်လယ်ရခြားခရီးစဉ်ဖြစ်အမေရိကန်နိုင်ငံသားရေးဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတို့ဟာဂျပန်နိုင်ငံသားရေးဝန်ကြီးတိုရှိမီဆိုမိုတက်ဂီနဲ့ကာကွယ်ရေးဝန်ကြီးနိုဘိုအိုကီရှီရိုနဲ့အင်ကာနေမှာတွေ့ဆုံပြီးတောင်ကိုရီးယားကိုဗုဒ္ဓဟူးနေ့မှာခရီးဆက်ပါမယ်။သူတို့ရဲ့ပထမဆုံးနိုင်ငံသားခရီးစဉ်အတွင်းအခုလိုဂျပန်နဲ့တောင်ကိုရီးယားတို့ကိုပထမဆုံးသွားရောက်တာဟာအာရှအရှေ့မြောက်ပိုင်းဒေသတွေပေါ့အမေရိကန်သမ္မတရဲ့လုံခြုံရေးရတက်မအေးမှုကိုထင်ရှားနေတာဖြစ်ကြောင်းလေလာသုံးသပ်သူတချို့ကပြောကြပါတယ်သမ္မတဂျိုးဘိုင်ဒန်ကသူအာဏာရပြီးနှစ်လမပြည့်ခင်မှာတရုတ်အပေါ်ထားတဲ့ Trump ရဲ့ဖိအားတွေကိုအလင်းစလို့မရုတ်သိမ်းခဲ့ပဲသွင်းကုန်ကုန်စီကံတွေကိုဆက်လက်ထားရှိတာထိုင်ဝမ်ဒီမိုကရက်အစိုးရကိုထောက်ခံကြောင်းပြောတာနဲ့သမ္မတရှီကျင့်ဖျင်ရဲ့ဟောင်ကောင်နဲ့ရှင်ကျန်းဒေသတွေအတွင်းလူခွင့်ရေးချိုးဖောက်မှုတွေပေါ်ပြစ်တင်ရှုံချတာတွေလုပ်ခဲ့ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကင်နဲ့အင်ဂျူရာအမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆူလီဗန်တို့ဟာဒီသတင်းပတ်နှောင်းပိုင်းမှာတော့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီနိုင်ငံသားရေးဗဟိုကော်မရှင်ညွှန်ကြားရေးမှူးယန်ဂျီချီရိုနဲ့လည်းအလက်စကားပြင်းနဲ့ Encourage မြို့မှာတွေ့ဆုံကြဖို့ရှိပါတယ်ဒါပြင်နိုင်ငံသားရေးနဲ့ကာကွယ်ရေးဝန်ကြီးတွေရဲ့ဂျပန်နဲ့တောင်ကိုရီးယားခီးစဉ်တွင်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းနဲ့တွေ့ဆုံဆွေးနွေးပွဲတွေပြန်ဖြစ်ရေးအဖြစ်ရှာကြဖို့ကလည်းသူတို့ရဲ့ပုံရိပ်မှန်းချက်ဖြစ်ပါတယ်ရှင်။